တူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကမအောင်မမြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုပေါ်တူရကီအစိုးရကနှိမ်နင်းမှုတွေဆက်လုပ်နေရမှာစနေနေ့ကတော့ဒီဖွဲ့စည်းပုံဆိုင်ရာတရားရုံးဝန်ထမ်း60ကိုတာဝန်ကနေဆိုင်းငံ့လိုက်ပါတယ်။အာဏာသိမ်းဖို့ကြိုးပမ်းမှုမှာသူ့အနေနဲ့သူတို့အနေနဲ့ဆက်နွယ်မှုရှိမရှိဆုံးဖြတ်ချက်ချပြီးတဲ့အထိတာဝန်ကနေဆိုင်းငံ့ထားမှာဖြစ်တယ်လို့လည်းတရားရုံးရဲ့ကြေညာချက်ကဖော်ပြခဲ့ပါတယ်။တခြားဝန်ထမ်း၈ယောက်ကတော့ထုတ်ပြစ်ခံခဲ့ရပြီးဇူလိုင်လ17ရက်နေ့မှာဖမ်းဆီးခံခဲ့ရပါတယ်။အစ္စတန်ဘူမြို့ကအများစုဖြစ်ပြီးတော့အန်ကာရာမြို့ကအနည်းချင်းပါဝင်တဲ့ဖမ်းဆီးခံစစ်သား800ကျော်ကိုတူရကီတရားရုံးတွေကပြန်လွှတ်ပေးလိုက်ကြောင်းနိုင်ငံပိုင်အနာဒိုလူသတင်းဌာနကကြေညာခဲ့တဲ့တစ်ချိန်တည်းမှာပဲနိုင်ငံရဲ့အမြင့်ဆုံးတရားရုံးမှာအရေးယူမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။သမရရီဆက်တေးအာရိုဝန်ကတော့သူ့ပေါ်စော်ကားမော်ကပြောဆိုခဲ့သူတွေကိုတစ်ချိန်တစ်ခါဖြစ်နဲ့ညီညွတ်ရေးကိုရှေ့ရှုပြီးတော့ဆွဆွဲထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းပေးမယ်လို့ပြောဆိုထားကြောင်းအစိုးရပိုင်းသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့အကြံဖက်ဝါရီအုပ်စုတွေရဲ့အဖွဲ့ဝင်ဖြစ်ဆွဲချက်နဲ့သတင်းသမား18ယောက်ကိုတူရကီအစိုးရကဖမ်းဆီးထားပြီးတော့အနောက်နိုင်ငံကဝေဖန်သူတွေကိုလည်းသမရအာရိုဝန်ကဝင်မဆွတ်ဖို့ပြောဆိုထားတာဖြစ်ပါတယ်။